အမေရိကန်ပြည်ထောင်စုမှာအားလိုက်ရဲ့ကာလအလွန်အချိန်အခါမဟုတ်ပြင်းထန်တဲ့ရာသီဥတုဆိုးဝါးနေတဲ့အတွက်လူသေဆုံးတာတွေရှိသလိုနိုင်ငံတော်ဟန်းနေရာအများအပြားမှာအပျက်စီးတွေနဲ့ကြုံနေရပါတယ်။စနေနေ့ညပိုင်းကလည်းတက်ဆက်စ်ပြည်နယ်မှာတိုနေဒိုလေဆင်နှာမောင်းတက်ခတ်မှွေနှောက်သွားတာကြောင့်အနည်းဆုံးလူ5ဦးသေဆုံးပြီးဒါလတ်စ်မြို့မှာအိမ်တွေပျက်စီးသွားပါတယ်။အမေရိကန်အနောက်ဘက်ခြမ်းကဂိုလီယတ်စောင်းမုန်တိုင်းကြောင့်အခုလိုပြင်းထန်တဲ့ရာသီဥတုဖြစ်ပေါ်လာရသလိုအပြန်အလှန်အကျိုးသက်ရောက်မှုအနေနဲ့အမေရိကန်တောင်ဘက်ခြမ်းတစ်လျှောက်စံချိန်တင်တဲ့အပူချိန်မြင့်ခဲ့တယ်လို့ Weather Channel မိုးလေဝသရုပ်သံသတင်းဌာနကပြောပါတယ်။ဒီတော့အတွင်းတောင်အမေရိကတိုက်ပါရာဂွေးဥရုဂွေးဘရာဇီးနဲ့အာဂျင်တီးနားနိုင်ငံတွေမှာ El Niño ပုံစံရာသီဥတုအကျိုးဆက်အဖြစ်မိုးသေးထန်ရာကအကြီးအကျယ်ရေလွှမ်းမိုးလာနိုင်တဲ့အန္တရာယ်ကြောင့်လူတသိန်းခွဲလောက်သူတို့နေအိမ်တွေကိုစွန့်ခွာသွားကြတယ်လို့အရေးပေါ်ကစေတောင်ဝန်ရှိသူတွေကပြောပါတယ်။